တဲ့နဲ့ခင်ရှင်ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေသောရရှင်များရှင်။ VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးစာတွေသောရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။အခုအရင်ဦးဆုံးသောရရှင်တွေရဲ့မှတ်ချက်တွေနဲ့စာချင်ပါတယ်။ဒီဝိုင်းတော်သားများကျမ်းမာချမ်းသာကြပါစေ။တည်င်းချက်လက်ကောင်းတွေကြီးထက်မကတင်ဆက်နိုင်ပါစေဆိုပြီးတော့ရေးလာတဲ့သောရရှင်ကတော့မြတ်သက်မှုဖြစ်ပါလေ။မလွမ်းမှုဆိုတဲ့သောရရှင်ကတော့စာတစ်ခါရေးဘူးပါရင်ကျေးဇူးပါ VOE ရေတဲ့။တည်င်းတင်ပြပေးတာကျေးဇူးပါ။ကျမ်းမာပျော်ရွှင်နိုင်ကြပါစေ။အခုချိန်မှာတော့မပျော်ရွှင်နိုင်ဘူးဆိုတာသိနေပါရဲ့တဲ့။မြန်မာတွေကနိုင်ငံကိုချစ်ကြလို့ပါ။ဝိုင်းတော်သားတွေကိုအားပေးနေပါတယ်ဆိုပြီးတော့ရေးလာပါရဲ့။တိုင်းရင်းဝင်အစီအစဉ်တွေကိုကြည့်မရပါဘူးဆိုပြီးရေးလာတဲ့သောရရှင်ကတော့
VOA ကမနက်ခင်းရေဒီယိုအစီအစဉ်ညနေခင်းရေဒီယိုအစီအစဉ် VOA TV သတင်းလွှာ TV အစီအစဉ်တွေကိုပုံမှန်တိုင်း YouTube မှာ live တစ်ကြိမ် live ပြီးသွားရင်လည်းဒုတိယအကြိမ် recording video တွေပြန်တင်ပေးပါအောင် VOA အခုမနက်ပိုင်းအစီအစဉ်မတင်တာ2ရက်ရှိနေပါပြီအားပေးနေပါတယ် VOA ကိုအဖေတို့လက်ထက်ခလဲကရေဒီယိုနဲ့နားထောင်ခဲ့တာအခုတော့ဖုန်းလေးနဲ့နားထောင်နေပါတယ်ခင်ဗျာ
ဟုတ်ကဲ့ပါဒီနာမည်မဖော်ပြပါနဲ့လို့ရေးထားရတဲ့သောရရှင်ပြောထားတဲ့အထဲမှာဓာတ်ရိုက်ထုတ်လွှင့်တဲ့အစီအစဉ်တွေကအလိုလျောက်အစနစ်နဲ့ချိတ်ဆက်ထားတာဖြစ်ပါတယ်နော်ဒါပေမဲ့တစ်ခါတလေသူတို့ဆက်သွယ်ရေးစနစ်အမှားဖြစ်ပြီးတော့ရေဒီယိုရုပ်မြင်သံကြားဓာတ်ရိုက်ထုတ်လွှင့်ပေမဲ့လေချိတ်ဆက်ထားတဲ့လူမှုကွန်ရက်စာမျက်နှာတွေပေါ်မှာဓာတ်ရိုက်မထွက်သွားဘူးဖြစ်တတ်ပါတယ်ဒါဆိုရင်ကျွန်တော်တို့ကဓာတ်ရိုက်ထုတ်လွှင့်တဲ့အချိန်ပြီးသွားရင်အဲ့ show ကိုပြန်ပြီးတော့တင်ပေးပါတယ်ဒါမှမဟုတ်လေဒီနားဆင်ကြည့်ရှုသူအနေနဲ့ဓာတ်ရိုက်ထုတ်လွှင့်ချိန်မှာနားဆင်ကြည့်ရှုခြင်းနဲ့ဆိုရင်နောက်ထပ်စာမျက်နှာဥမာ YouTube ကပြတ်တယ်ဆိုရင် Facebook ဒါမှမဟုတ်လေ VOA မြန်မာ Internet စာမျက်နှာ Spotify TuneIn အစားရှိသဖြင့်နေရာတွေနောက်ပြီးတော့ဖုန်းပေါ်က VOA App အဲ့နေရာတွေကနေပြီးတော့ဓာတ်ရိုက်နားထောင်ကြည့်ရှုလို့ရပါတယ်ရှင်အခုလိုစာရေးပြောပြလာတာကျေးဇူးအထူးတင်ပါတယ်မြန်မာနိုင်ငံမှာဖြစ်နေတဲ့နိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝကြုံတွေ့နေရတဲ့အဖြစ်တွေကိုရေးပြီးတော့စာရေးပြလာတဲ့သောရရှင်တွေရဲ့ကိုယ်ပိုင်ထင်မြင်ယူဆချက်တွေအမြင်တွေကိုလည်းအခုဆက်ပြီးဖော်ပြပေးသွားခြင်းပါတယ်ရှင်။မင်္ဂလာပါ VOA ရေကျွန်တော်ကရခိုင်တယောက်ပါဆိုပြီးရေးလာတဲ့သောရရှင်ကတော့နိုင်ငံရေးမတည်ငြိမ်မှုတွေကြောင့်နိုင်ငံသားထွက်ခွာရတဲ့သူတွေရဲ့အခက်အခဲကိုရေးပြလာပါတယ်
။မင်္ဂလာပါ VOA ရေကျွန်တော်ကရခိုင်တယောက်ပါအခုလက်ရှိစစ်ကောင်စီအာဏာသိမ်းပြီးနောက်နိုင်ငံရေးမတည်ငြိမ်မှုကြောင့်ပြည်ပထွက်ခွာကြတဲ့ကျွန်တော်အပါအဝင်မြန်မာပြည်သားတချို့လည်းမလေးရှားကိုတရားမဝင်လမ်းကြောင်းနဲ့ဖြစ်ဖြစ်တရားဝင်နီးလန်းတွေနဲ့ပဲဖြစ်ဖြစ်ရောက်နေကြပါတယ်။ဒီလိုရောက်နေတဲ့သူတွေကိုအဲ့ဒီအစိုးရကအ ਨੇ ဆုံးယာယီနေထိုင်ခွင့်လိုမျိုးလေးတစ်ခုခုတော့လုပ်ပေးသင့်ပါတယ်။ဥပမာကုလဒုက္ခသည်ရုံးကအတိမတ်ပြု refugee ကလေးတစ်ခုထုတ်ပေးသင့်ပါတယ်။အခုဖြစ်နေတာကမလေးအစိုးရကလည်းမလေးနိုင်ငံကိုတရားမဝင်ရောက်နေတဲ့သူတွေကိုဖမ်းဆီးပြီးမြန်မာကိုပြန်ပို့မယ် UN ရုံးကိုလည်းပိတ်ဖို့တောင်းဆိုနေပါတယ်မလေးရောက်မြန်မာ refugee တွေဟာ UN ကိုအားကိုးပြီးနေရတာဆိုတော့ UN ရုံးပိတ်သွားရင်အခက်အခဲတွေ့နိုင်ပါတယ်လေဒီနေရာမှာပြောချင်တာကမလေးရောက်နေတဲ့မြန်မာတွေကို UN ကတ်ထုတ်ပြီးအခြေခံအလုပ်သမားလိုအပ်နေတဲ့နိုင်ငံတချို့ကိုပို့လိုက်ရင်ပိုကောင်းမယ်လို့ထင်ပါတယ
်ကျွန်မပြောသွားသလိုပဲအခုသောရရှင်ရဲ့ဆန်ကကိုပိုင်းထင်မြင်ယူဆချက်ဖြစ်ပါတယ်နော်မြန်မာနိုင်ငံကအိန္ဒိယနိုင်ငံတွေကိုရောက်ရှိနေပြီးတော့ဒုက္ခရောက်နေရတဲ့သူတွေအတွက်သူရဲ့အမြင်ရှုထောင့်ကိုရေးလာတာဖြစ်ပါတယ်။ဒီမှာမလေးရှားတို့ထိုင်းတို့ကိုရောက်နေတဲ့သူတွေအတွက်ဟိုဘက်ကနေပြီးတော့တရားဝင်နေထိုင်ခွင့်လေးဒီသောရရှင်ရေးလာလို့ထိုင်းကိုရောက်နေတဲ့သောရရှင်တယောက်ရဲ့စာကိုဆက်ပြီးတော့ဖော်ပြပေးစီမှာတယ်
။မင်္ဂလာပါ VOE ကျွန်တော်ကထိုင်းနိုင်ငံမှာအလုပ်လုပ်နေတဲ့လူသမားတယောက်ပါ။ကိုယ်နိုင်ငံမှာမဖွံ့ဖြိုးမတိုးတက်တော့သူများနိုင်ငံမှာအလုပ်လုပ်နေရတယ်လေ။ကဘာကြီးကမတရားဘူးဗျာ။နိုင်ငံတကာကိုပြောပြရပါ view ရေမြန်မာရေးကူညီကြပါလို့တိုးတက်တဲ့ဒီမိုကရေစီပဲလိုချင်တယ်လို့စစ်အစိုးရကိုဝိုင်းပြီးဖယ်ကြပါမြန်မာပြည်ကိုတိုးတက်အောင်လုပ်မဲ့အစိုးရပဲရကြပါတယ်ဒါမှသူများနိုင်ငံမှာမျက်နှာအငယ်ခံပြီးတော့အလုံးလုံးဆရာမလိုတော့ဘူးပေါ့
မလေးရှားထိုင်းပြီးတော့ဒီမြန်မာဒေသရင်းနိုင်ငံနောက်တနိုင်ငံဖြစ်တဲ့လောနိုင်ငံမှာလည်းမြန်မာတွေတောင်းတင်နေပါတယ်ဆိုတော့သောရရှင်ကိုမျိုးကျော်ရေးလာတာပ
ါမင်္ဂလာပါလာအိုမှာမြန်မာတွေအလုံးမရှိတာလူတစ်ထောင်ကျော်ပါတယ်ပြည်တော်ပြန်ဖို့တင်ထားပေမဲ့၃လလောက်ရှိနေပါပြီမကြလာသေးပါဘူးလာအိုဘက်ကပြန်ဖို့ပေးမယ်ဆိုတာမြန်မာပြည်ဘက်ကလက်မခံပါဘူ
းဒါကအခုလက်တော်ရေးထားတဲ့စာဖြစ်ပါတယ် လာအိုနိုင်ငံလောနိုင်ငံမှာအလုပ်သွားလုပ်တဲ့သူတွေအိမ်မှာတောင်းတင်နေပါတယ်လို့ဆိုလာပါတယ်လူမျိုးပြည်ပနိုင်ငံတွေထွက်ခွင့်မရပဲနဲ့မြန်မာနိုင်ငံထဲမှာရှိနေတဲ့သူတွေကြုံတွေ့နေရတယ်။စားဝတ်နေရေးဒုက္ခအခက်အခဲတွေကိုရေးပြလာတယ်။သွားရရှင်ရဲ့စာတွေကိုအခုဖော်ပြပေးသွားခြင်းပါတယ်။ CDM ဝန်ထမ်းတယောက်ရေးလာတာမှာတော့
ကျွန်တော်က CDM ဝန်ထမ်းတဦးပါခင်ဗျာ။ရက်တွေလည်းကြာလာခဲ့ပါပြီ။နှစ်တောင်မှကျော်လာခဲ့ပါပြီ။ကျွန်တော်တို့မိရထား CDM တွေကိုပြစ်ထားကြတယ်။ဘာတွေလုပ်နေကြလဲ၊ဘယ်လိုစားနေကြလဲ၊တစ်ချက်လေးတော့မေးဖို့မရကြပါဘူး။ကိုအဖွဲ့ကြီးမေးလိုက်ပြန်တော့လေအစင်မပြေတဲ့လူတွေကြီးပါပဲ။ဘာဆက်လို့ရမယ်မှန်းတော့မသိတော့ပါဘူး။လုတ်ခဲ့တဲ့လုတ်သက်တွေလည်းနှမျောမိပါတယ်။တချို့ဆိုရင်တေကုန်ကြပါပြီ။ဘာနဲ့နာကြီးမှလည်းမရကြပါဘူး။ပြောရရင်တော့ဗျာနောက်ရက်သတင်းတောင်ဖတ်နိုင်မှာမဟုတ်တော့တော့ပါဘူး။အတော်လေးအခက်တွေ့နေရပါတယ်
။ဆရာနာတိတ်မှုကိုအကျမ်းမဖက် CDM နီးနဲ့ဆန့်ကျင်ပြီးတော့အခုရှိနေကြတဲ့သူတွေတော်လန်ကြီးအတွန်းရှိလာပြီးတဲ့အခါမှာဘလို့အချက်တဲတွေနဲ့ဂျုံတွင်းနေရလဲဆိုတော့သူရေးလာတာပါနောက်ထပ်သောရရှင်တယောက်ကတော့သူလဲ CDM လုတ်ခဲ့သူပါတဲ့
VOA ရှင်ကျမကလူခွင့်ရေးစိတ်သုံးနဲ့မြန်မာနိုင်ငံမှာနေပါတယ်ဒီနှစ်တော့ကုလအထူးကိုယ်စားလှယ်ဥကြုံမိုးထွန်းကို NUG ကိုစားပြုအနေနဲ့ဖြစ်စီချင်ပါတယ်ဒါမှပဲကျမတို့အသက်ရှင်နိုင်တော့မှာပါအခုလိုပဲသွားနေရမယ်ဆိုရင်တော့ငတ်ပြီးတော့တည်မှာပါလုတ်သက်3နှစ်နဲ့ CDM ဝင်ခဲ့တော့စူဆောင်းမှုလေးလဲကုန်တာကြာပါပြီ။ကလေး3နှစ်သားလဲရှိပါတယ်။ကိုသိရင်သူလဲနေလို့မရတော့အောင်ဖြစ်နေတာပါ
။ဒီစာထဲမှာစိတ်ဓာတ်တွေကြာနေတဲ့လေတံတွေတွေ့ရပါတယ်။3နှစ်သားကလေးငယ်ရှိတယ်ဆိုလို့အထူးစာနာမိပါတယ်။ကျမကိုချင်းမစားလို့အဝေးကပြောနေတယ်လို့တော့မယူဆစေချင်ပါဘူး။အားတင်းထားပါ။နောက်တစ်ရက်တစ်စက္ကန့်တစ်မိနစ်ဘာဖြစ်လာမလဲဆိုတာမှကြိုးပြောလို့မရတာလောကဖြစ်စင်မှုအဆိုးဆုံးနေရင်ဆိုင်ပြင်းတော့ပိုကောင်းတဲ့မနေ့ပြန်တွေရောက်လာဖို့ညှော်လင့်နိုင်ပါတယ်လို့ပဲအားပေးပါရစေနော်။ဒီလိုမျိုးစာဝတ်နေရေးကြက်တဲမှုတွေရဲ့ရလဒ်ကတော့မြန်မာနိုင်ငံမှာအခုနောက်ပိုင်းခေတ်စားနေတဲ့ online ကလိင်ညာမှုတွေဖြစ်ပါတယ်။ကိုမင်းစာဆိုတဲ့သရရှင်က
မြန်မာနိုင်ငံမှာစီးပွားရေးအဆင်မပြေမှုကိုအသုံးချပြီးအွန်လိုင်းပေါ်ကချင်းငွေလုပ်ငန်းကလူတွေကိုတအားလိုက်လိမ့်နေပါတယ်။ဒါကိုအများပြည်သူသိအောင်ပြောပြပေးပါခင်ဗျာ
။လူတွေကိုတအားလိုက်လိမ့်နေပါတယ်တဲ့။ဒါရီအများပြည်သူသတိထားမိအောင်လို့ပြောပြချင်ပါတယ်ဆိုပြီးတော့စာရိုလေးရေးပြီးတော့သတိပေးလာပါတယ်။သရရှင်ရဲ့ပေးစာတွေကိုတော့ဒီမှာနေရက်ချင်ပါတယ်ရှင်။ပိုကောင်းတဲ့မနေ့ပြန်တွေပိုင်ဆိုင်ရပါစေလို့တောင်းဆုပြုမိပါတယ်။
ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနယ်ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းတွေပြီးတော့ကိုရိုင်းထွေးကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။အီးမေးလ်ကနေစာရေးမယ်ဆိုရင် bambi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါသေး။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း VOA Bambies News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့လက်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ VOA မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေ၊ရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းနှွေနေညပိုင်းနဲ့တင်းနှာနဲ့မနေ့ပိုင်းအချိန်လေးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါသေးတယ်။ Radio ကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လဲထုတ်လွှင့်ပေးနေသလို VOA မြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါသေးတယ်။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါသေး။ကျမတို့ရဲ့ VOA App နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ Internet စာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမဧသနာကျော်ပါ။သွားရှင်တွေအားလုံးဘေးရန်တွေကင်းရှင်းရွှင်လန်းချမ်းမြေကြပါစေရှင်။